ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းပေါ့နော်ကော်ဖီအာနန်ဦးဆောင်နဲ့ဒီဆရာမတို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့ပေါ့နော်ရခိုင်ပြည်နယ်ကိုအခုလဆန်းပိုင်းမှာသွားမယ်ဆိုပြီးတော့ကြားနေရပါတယ်ဆရာမရဲ့ဘယ်ရက်လောက်များဆရာမတို့သွားဖို့ရှိမလဲလို့ပါရှင်
ဟုတ်ကဲ့ဟုတ်ကဲ့ဟိုကျမတို့အဖွဲ့ကတော့ဟိုတော့ဖို့ရှိပါတယ်6ရက်နဲ့9ရက်မှာရခိုင်ဟိုဆင်းဖို့ရှိပါတယ်ပြီးတော့မှပြန်လာရင်6ရက်လောက်မှာရန်ကုန်မှာလည်းမီဒီယာရှင်းလင်းပွဲတစ်ခုလုပ်မယ်အဲ့လိုတော့အကြံဉာဏ်တိထားပါတယ
်ရခိုင်ပြည်နယ်မှာရောကျမတို့အဖွဲ့အနေနဲ့ပေါ့နော်ဟိုဘယ်အဖွဲ့အစည်းတွေနဲ့အများတွေ့သွားဖို့များရှိမလဲဆရာမရေ
ဟိုတစ်ခေါက်ကတော့ဟာအန်တီတို့ကတော့နော်ဒီရခိုင်စစ်တွေပါဆိုလို့ရှိရင်မျိုးမီမျိုးဖားအဖွဲ့ရေတန်းကတော့အရှင်မြတ်တို့တွေနဲ့လည်းအန်တီတို့တွေ့ပါတယ်နောက်ပြီးတော့မှဒီ CSO တွေနဲ့တွေ့တယ်ဒီတစ်ခေါက်တော့အဲ့ဒီတော့ဒီကက်ဘိနက်အဖွဲ့ဝင်တွေရောဒီပြည်နယ်ဝန်ကြီးချုပ်ရောပြီးတော့မှဒီဟို ANP ပါတီရဲ့ MP ဟိုအရင်နဲ့လည်းအကုန်လုံးကြွေးပေါ်ဖို့ဆိုပြီးတော့အစီအစဉ်တက်လုပ်ထားတယ်တွေ့ပါတယ်ရှင်ဒီလိုအဖွဲ့တစ်ခုပြည့်ကျင်တဲ့ဖွဲ့ဖို့အစီအစဉ်ရှိတယ်ဆိုတော့အစီအစဉ်ရှိတာနဲ့ပဲရခိုင်ဒေသခံတွေကိုအကုန်လုံးတက်တန်တလောက်ပေါ့နော်ဆင်းပြီးတော့ဒါကိုဆွေးနွေးတင်ပြပါတယ်ဒါကိုလုပ်ဖို့ရှိတယ်ဒီလိုလုပ်ရင်အကုန်လုံးကပူပေါင်းပါဝင်ပြီးတော့ရခိုင်အတွက်အကောင်းဆုံးအဖြေရှာနိုင်အောင်ဒါဒေသခံတွေလည်းပူပေါင်းပါဝင်မှရမယ်ဒါဒေသခံတွေကသူတို့ဖြစ်ရှင်သူတို့လိုချင်တာကိုပူပေါင်းပါဝင်မှုမပြောရင်ကျမတို့အကြံပေးဖွင့်တယ်မှာလေဒါဟာအလိုရအောင်မှာမဟုတ်ဘူးဒါကြောင့်မို့ဒေသခံတွေပူပေါင်းပါဝင်ပြီးတော့ဒါအကြံကောင်းညံကောင်းတွေပေးနိုင်မှဒီအကြံညံကောင်းတွေကျမတို့ကပေးလို့ရမှာပါဒါတွေကိုဒေသခံတွေကိုဆင်းပြီးတော့မှကြိုးပြီးတော့မှပေါ့ကျမတို့ကအဲဆင်းပြီးတော့ပြောတာပါရှင
်ဆမအဲ့ဒါဆိုရင်ပထမတစ်ခေါက်ဆင်းခဲ့တော့ကဒါဒီအစိုးရကပေါ့နော်ဒီအဖွဲ့ကိုဖွဲ့စည်းလိုက်ပြီးဆိုပြီးတော့တရားဝင်မထုတ်ပြန်ခင်ဆရာမတို့အနေနဲ့သွားရောက်တာမျိုးလားဆမ
ဟုတ်ကဲ့ဟုတ်ကဲ့မထုတ်ပြန်သေးပါဘူးအဲ့ဒီရှိကကြိုးပြီးတော့တော့ပြီးတော့ဆွေးနွေးပြောကြတာပါဟုတ်ကဲ့ပါ
ကျမအဲ့လိုမော်တော့အခုဆိုရင်လေဒီကော်မရှင်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးတော့ဒီရခိုင်ပြည်နယ်ကဒီနိုင်ငံရေးပါတီတွေပေါ့နော်ရခိုင်တိုင်းသားပါတီတွေဟိုတချို့ပေါ့နော်တိုင်းသားပါတီတွေကလည်းကော်မရှင်ပေါ်ကန့်ကွက်မှုတွေရှိနေတယ်ကျမရဲ့ဒီလိုအခြေအနေမျိုးအရပေါ့နော်ကျမတို့ဒီရခိုင်ခီးစင်သွားတဲ့အခါမျိုးမှာရောဘလို့မျိုးတွေကြုံတွေ့လာနိုင်တယ်လို့များမျှော်မှန်းထားလဲရှင်
အော်အန်တီတို့နည်းနည်းတော့ဘလို့ဟာလေးကြုံပြမလဲဆိုတာကိုမျှော်မှန်းတာနဲ့ဒီခေတ်ပေါ့နော်ရခိုင်ပြည်သူလူထုရဲ့ဒေတာခံနေလူတွေရဲ့ပြောနေတဲ့ပြည်သူလူထုအတန်တွေရောတခြားတိုင်းရင်းသားပြည်သူလူထုရဲ့အတန်တွေရောဒီရန်ကုန်မှာရှိတဲ့ရခိုင်တွေရဲ့အတန်တွေရောအကုန်လုံးကိုဒီဖွဲ့ကအကုန်လုံးနှားထောင်နေပါလေဒီအားကြောင့်မို့လို့ဒီဖွဲ့ပေါ်မှာဒီဖွဲ့တွေနဲ့ဘလို့တွေအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ရမလဲဆိုတာကိုလေကောင်းတဲ့မှာဒီနေ့ချိန်ပြီးတော့ဆွေးနွေးကြပါလေ
ဒါမှဒီနေ့ရောဆွေးနွေးပွဲရှိခဲ့တဲ့သဘောမျိုးလားဆရာမရေ
နေ့တွေပပတော့ဒီနေ့ပေါ့ introduction အနေနဲ့ပေါ့နော်
ရတော့ရှိပါတယ်ဒီဥက္ကဋ္ဌကရောဘယ်နည်းလောက်များရောက်မလဲမသိဘူးဆရာမရန်ကုန်ပေါ့နော်ဒီ
ဟုတ်ကဲ့အန်တီတို့က9ရက်နေ့တွေ့ဖို့ပဲအန်တီတို့ဘက်ကလုပ်ထားပါ
တယ်ရခိုင်ပြည်နယ်ခီးစင်အတွင်းမှာဆိုရင်လည်းဒီနိုင်ငံရေးပါတီတွေအစိုးရဘက်ကတာဝန်ရှိသူတွေဒီဝန်ကြီးချုပ်တွေနဲ့လည်းတွေ့သွားမှာဆိုတော့လေဆရာမတို့ဒီခီးစင်အတွင်းမှာကော်မရှင်အနေနဲ့ဘယ်လိုအပိုင်းတွေအဓိကထားပြီးလေ့လာသွားဖို့များရှိမလဲလို့ပါဆရာမ
ကောင်ကတော့အန်တီချင်တာကတော့ဒီဟိုနော်ဥက္ကဋ္ဌကော်ဖီအန်နန်ပါဝင်ပေါ့နော်ဒီကော်မရှင်ဖွဲ့တင်နဲ့ဒါပြည်သူလူထုကိုနားလည်မှုရှိအောင်သူဘက်ကအာဆွေးနွေးတင်ပြသွားမယ်လို့တော့အန်တီတို့ကအဲ့လိုပဲအကြံပြုတည်ထားပါတယ်
ကော်ဖီအာနန်အပါဝင်ပေါ့နော်ကော်မရှင်မှာပါဝင်တဲ့နိုင်ငံသားဒါ3ဦးอ่ะပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာနေပြီးတော့ကော်မရှင်ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုဆောင်ရွက်သွားမှာလားဘယ်လိုပုံစံများဆရာမတို့သိထားလဲရှင
်ဟုတ်ဟုတ်ကဲ့အန်တီတို့အနေနဲ့ကတော့အခုကတော့ဘာမှမတွေ့ရသေးတော့လုပ်ငန်းရဲ့အစီအစဉ်တွေဘာတွေကိုအန်တီတို့ဘာမှအသေးစိတ်မသိသေးပါဘူ
းဆရာမကြီးအခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်